Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American အတန်းကနေ2016ခုနှစ် February 6ရက်စနေနေ့ညနေပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ8နာရီအထိတိုင်းနိုမီတာ16 နဲ့25တို့ကနေဓာတ်ရိုက်အတန်းထွင့်နေပါပြီရှင်။မဆုမမရှင်ဒီညနေခင်းအစီအစဉ်လေးကိုအစီအစဉ်မှုအဖြစ်တာဝေယူတင်ဆက်ပေးသွားမှာပါရှင
်မင်္ဂလာညနေခင်းမှာသောတာရှင်များရှင်ဒီကနေ့ညနေခင်းသတင်းတွေကိုကျွန်မအနန်းလောင်နဲ့ကိုရဲခေါင်တို့ကပြောပြပေးမှာပါမြောက်ကိုရီးယားရဲ့ပဲထိန်တပ်3ကြီးကိုနောက်တစ်ပတ်မှာစမ်းသပ်ပြစ်လို့မဲ့အစီအစဉ်ဟာရန်စားတဲ့သဘောဖြစ်တယ်လို့ဒေသရင်းတည်ငြိမ်မှုတွေကိုပြက်ပြက်အောင်လုပ်တဲ့လုပ်ရဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားနဲ့တရုတ်သမ္မတရှီဂျင်းပင်တို့ကပြောဆိုလိုက်ပါတယ်ဇီကာဗိုင်းရပ်စ်ပိုးတွေစီးနဲ့တတွဲတွေထဲမှာရှင်းတဲ့နေရာကိုတွေ့ရတယ်လို့ဘရာဇီးကကျန်းမာရေးအရာရှိတွေကပြောပါတယ်ဒီလိုညနေနောက်ဆုံးရသတင်းတွေကိုကြားမှာပါမဆုမွန်ရင
်ဟုတ်ကဲ့ပါရှင်ဒီကနေ့သောတာရှင်တွေကိုနောက်ဆုံးရသတင်းတွေဇက်တိုက်တင်ဆက်ပေးတဲ့အခါမှာတော့နားဆင်ရမှာကဒီကနေ့စနေမနက်2နာရီလောက်မှာရန်ကုန်တိုင်းတာမွေမြို့နယ်ထဲမှာရဲတွေကင်းတဲ့နေတဲ့အချိန်မတိငါဘွေရာကားတစီးကိုရှာတဲ့အခါမှာတော့လက်နက်ကြီးစံနဲ့မှတ်ပုံတင်ကပ်ပြားနိုင်ငံကူးလက်မှတ်တွေတွေ့ရှိခဲ့ပါတယ
်တာမွေမြို့နယ်ထဲမှာနားကြီးကားနဲ့လာလို့မတိငါလို့ကြည့်နေတာတွေ့တယ်ဟုတ်ကဲ့လက်နက်ကတော့စနစ်ပေါ်ပါလာ
တာမွေမြို့နယ်ရဲမှူးကြီးဦးခမောင်မြတ်ပြောဆိုလိုက်တာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်။နောက်ရခိုင်ပြည်နယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်ထုမေကအမျိုးသားလွှတ်တော်ရဲ့ပြည်သူ့ငွေစင်းကော်မတီအဖွဲ့ဝင်အဖြစ်တာဝန်ယူပြီးတဲ့နောက်သူပါတွေဆက်လုပ်မလဲဆိုတာနဲ့အတူ NND အစိုးရတဲ့လက်ထက်အလုံသမားခွေရီအခြေအနေဘလို့မျှော်မှန်းထားသလဲဆိုတာတွေကိုလည်းတင်ပြပေးဖို့ရှိပါတယ်။အခုရေဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရဲကောင်တို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်။
မြောက်ကိုရီးယားရဲ့ပဲထိန်တပ်ဒုံးကြီးကိုနောက်တစ်ပတ်မှစမ်းသပ်ပြစ်လို့မဲ့အစီအစဉ်ဟာရန်စားတဲ့သဘောဖြစ်တယ်လို့ဒေတာရင်းတည်ငြိမ်မှုတွေကိုပြက်ပြားအောင်လုပ်တဲ့လုပ်ရဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားနဲ့တရုတ်သမ္မတရှီဂျင်းပင်တို့ကပြောဆိုလိုက်ပါတယ်။ကိုရီးယားကျွန်းဆွယ်အတွင်းနျူကလ িয়ার လက်နက်လုံးဝကင်းစင်သွားအောင်လှုံ့ဆော်သွားဖို့တောက်ကြာနေကတယ်လီဖုန်းဆက်ပြောဆိုဆွေးနွေးချိန်အတွင်းခေါင်းဆောင်နှစ်ယောက်တို့နောက်ထပ်သဘောတူညီမှုရခဲ့ကြတယ်လို့သမ္မတအင်ဖီရောကပြောပါတယ်။ဂျူဒူကနေရယူထားတဲ့ဓာတ်ပုံတွေအရမြောက်ကိုရီးယားနိုင်ငံအနောက်မြောက်ဘက်ကတောင်ချန်ရီစခန်းကနေပဲထိန်တပ်ဒုံးကြီးပြစ်လို့ဖို့တက်စီနေပုံရတယ်လို့ဂျပန်သတင်းဌာနကမကြာသေးခင်ကပဲထုတ်ပြန်သွားပါတယ်။မြောက်ကိုရီးယားဘက်က၄ချိန်မြောက်နျူကလ িয়ার လက်နက်စမ်းသပ်ပြစ်လို့မှုတွေကိုဇန်နဝါရီလ6ရက်နေ့ကပြစ်လို့ခဲ့ပြီးတဲ့နောက်ဒီလိုရအတွက်ကင်ဂျုံအွန်းအစိုးရကိုတန်ခတ်ပိတ်ဆို့မှုတွေချမှတ်ဖို့အစင်မြင့်ဆွေးနွေးမှုတွေပြီးမှာပဲမြောက်ကိုရီးယားဘက်ကလက်နက်စမ်းသပ်ပြစ်လို့မှုတွေလုပ်နိုင်တယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတာလည်းဖြစ်ပါတယ်။မြောက်ကိုရီးယားရဲ့ပဲထိန်တပ်ဒုံးကြီးပြစ်လို့မှုတွေကိုကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ပြဋ္ဌာန်းချက်ကသားမြင့်ပိတ်ပင်ထားတာလည်းဖြစ်ပါတယ
်။စနေနေ့ကထိုင်ဝမ်တောင်ပိုင်းတိုင်နမ်မြို့အနီးကိုဗဟိုပြုတ်ပြီးပြင်းထန်တဲ့ငလျင်တစ်ခုလှုပ်ခတ်သွားတာကြောင့်ကြီးမားတဲ့လူနေတိုက်ခန်းတွေပြိုကျပြီးခလေးငယ်တဦးပါဝင်အနည်းဆုံးလူ9ဦးသေဆုံးခဲ့ပါတယ်။လူရာနဲ့ချီပြီးလည်းဒဏ်ရာရခဲ့ပါတယ်။အဆောက်အဦထဲမှာလူဒါဇင်ပေါင်းများစွာပိတ်မိနေဆဲဖြစ်တယ်လို့အာဏာပိုင်တွေကပြောပါတယ်။ပြင်းအား 6.4 မဂ်ဂနီကျူးရှိတဲ့ဒီငလျင်ဟာတိုင်နမ်မြို့ရဲ့အရှေ့တောင်ဘက်43ကီလိုမီတာအကွာနေရာကိုဗဟိုပြုတ်ပြီးလှုပ်ခတ်ခဲ့တယ်လို့အမေရိကန်ဘူမိဗေဒစစ်တမ်းအသင်းကပြောပါတယ်။လူဦးရေ2သန်းနီးပါးရှိတဲ့တိုင်နမ်မြို့မှာအပျက်စီးအများဆုံးဖြစ်ခဲ့ပြီးတော့ထိုင်ဝမ်ငလျင်တိုက်တာလေးလာရေးပညာရှင်တွေရဲ့အပြောအရတော့ဒီငလျင်ရဲ့ပြင်းအားဟာအနုမြူပုံနှလုံးပေါက်ကွဲတဲ့အားနဲ့ညီမျှပြီးဒေသစံတော်ချိန်မနက်၄နာရီလောက်မှာအဆောက်အဦတွေစတပြီးတုန်ခါသွားတာဖြစ်တယ်လို့ဆိုပါရယ်။စနေနေ့ကမနက်လူအများစုအိပ်ပျော်နေတဲ့အချိန်မှာဒီငလျင်လှုပ်ခတ်သွားတာပါ။အနည်းဆုံးအဆောက်အဦ၃ခုပြင်းပြင်းထန်ထန်ပျက်စီးသွားပြီးတမိုင်းဝင်ဖျားချောင်းအချို့အပါဝင်ခြားအဆောက်အဦတွေလည်းပျက်စီးသွားပါရယ်။တိုင်နမ်မြို့မှာတော့18ထပ်အမြင့်ရှိတဲ့အဆောက်အဦတစ်လုံးပြိုကျသွားတာဟာအပြင်းထန်ဆုံးပျက်စီးမှုဖြစ်ခဲ့ပါရယ်။
အာဖဂန်နစ္စတန်အစိုးရနဲ့တာလီဘန်တို့ကြားပါကစ္စတန်နိုင်ငံမြို့တော်အစ္စလာမတ်မှာစနေနေ့မှာကျင်းပမယ့်ငြိမ်းချမ်းရေးဆွေးနွေးပွဲအတွင်းအမေရိကန်၊တရုတ်၊အာဖဂန်နဲ့ပါကစ္စတန်ကကိုယ်စားလှယ်ပါဝင်ကြဖို့သဘောတူကြမယ်လို့ခန့်မှန်းရပါတယ်။ရေရှည်ခံပြီးတော့ထိရောက်မှုရှိတဲ့ငြိမ်းချမ်းရေးဖြစ်စဉ်တွေထွက်ပေါ်လာရေးကိုယ်စားလှယ်ကလမ်းပြမြေပုံတစ်ခုဆွဲဖို့ကြိုးစားနေကြတာပါ။နောက်ပြီးငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုဆန့်ကျင်ပြီးတော့အကြမ်းဖက်တိုက်ခိုက်မှုတွေရပ်တန့်ဖို့ငြင်းဆန်နေတဲ့တာလီဘန်တွေကိုဘယ်လိုကင်တွယ်ရမယ်ဆိုတာကိုလည်းလေ့လာနေကြတာပါ။လေးနိုင်ငံကကိုယ်စားလှယ်ပါဝင်တဲ့ပူပေါင်းဆောင်ရွက်ရေးလှုပ်ကိုင်နေတဲ့ဒီအုပ်စုဟာအစ္စလာမဘတ်နဲ့အာဖဂန်နစ္စတန်မြို့တော်ကဘူးလ်မှာနှစ်ကြိမ်တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒါပေမဲ့လည်းအဲ့ဒီအစည်းအဝေးတွေကနေတိတာထင်ရှားတဲ့တိုးတက်မှုတွေကိုတော့မတွေ့ရပါဘူး။ဒီကနေ့ကျင်းပတဲ့အစည်းအဝေးကနေလမ်းပြမြေပုံကိုအပြည့်အစုံရေးဆွဲနိုင်မယ်လို့မျှော်လင့်ထားကြောင်းပါကစ္စတန်ဝန်ကြီးချုပ်ရဲ့နိုင်ငံခြားရေးအကြံပေးဆာဂျတ်အာဇစ်ကအဖွဲ့အမားစကားအတွင်ထည့်သွင်းပြောဆိုသွားပါတယ်။လေးနိုင်ငံကကိုယ်စားလှယ်တွေဟာအာဖဂန်နိုင်ငံကတာလီဘန်တွေကိုငြိမ်းချမ်းရေးစကဝိုင်းစီရောက်လာမဲ့နေလာတွေကိုရှာဖွေနေကြတာလည်းဖြစ်ပါရဲ့ရှင်။
ဇီကာဗိုင်းရပ်စ်ပိုးဟာစီးနဲ့သတ္တွေနမူနာတွေထဲမှာရှင်သန်လှုပ်ရှားနေတာတွေ့ရတယ်လို့ဘရာဇီးကျန်းမာရေးအရာရှိတွေကပြောလိုက်ပါတယ်။တာမန်နန်းရှုပ်တာကနေတဆင့်လဲဇီကာဗိုင်းရပ်စ်ပိုးကူးစက်နိုင်တဲ့အနေနဲ့ရှိတယ်လို့အပူပိုင်းဒေသယောဂများဆိုင်ရာသုတေသနသိပ္ပံ Orlando Cruz Foundation Ferro Cruz Ogata Paulo Gagada ကတောက်ကြနေကတရင်စာရှင်းလင်းပွဲမှာပြောလိုက်ပါတယ်။ဒါပေမဲ့မနိုင်ရမရှုပ်ရဆိုတဲ့မူဝါဒတော့မထားသင့်ဘူးလို့လည်းတိုက်တွန်းခဲ့ပါတယ်။ခန္ဓာကိုယ်တွင်းအရေးတွေကနေဇီကာယောဂါပိုးကူးစက်နိုင်မှုရှိမရှိသိရအောင်စူးစမ်းနေတယ်လို့လည်း Fio Cruz ကသိပ္ပံပညာရှင်တွေကပြောပါတယ်။ဘရာဇီးနိုင်ငံမှာတောက်ကြနေကစပြီးကာနီဗယ်ပွဲတော်စတင်ပြီဖြစ်ပါတယ်။ဒီပွဲတော်အချိန်တွင်လမ်းတွေပေါ်မှာပျော်ပဲရှင်ပွဲတွေနဲ့ပြည့်နေတတ်ပြီးပွဲတော်လာပြည့်တတ်တယ်ဟာတယောက်နဲ့တယောက်မသိလဲနန်းရှုပ်နှုတ်ဆက်ကြလေရှိပါတယ်။တစ်ချိန်တည်းမှာပဲဇီကာယောဂါဖြစ်ပွားမှုရှိနေတဲ့နိုင်ငံတွေကနေမကြသေးခင်ကမှပြန်ရောက်လာတဲ့သူတွေစီကသွေးအလှူမခံဖို့တာဝန်ရှိသူတွေကို WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကညွှန်ကြားထားပါဗျ။ချင်းကနေစင်ကူးစက်တဲ့ဒီဗိုင်းရပ်စ်ပိုးပြန့်ပွားမှုကိုလက်တင်အမေရိကမှာအထူးဖြင့်ဘရာဇီးနိုင်ငံမှာကြေကြေပြန့်တွေ့နေရပြီးကိုဝန်ဆောင်မိခင်တွေအတွက်သိပ်ကိုအန္တရာယ်ကြီးနေတာပါ။
ဒီဝေးခံအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းကနေစနေနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ထောင်တောင်းချီတဲ့ Syria နိုင်ငံသားတွေဟာသူတို့ရဲ့အိုးအိမ်တွေကိုစွန့်ပြီးနိုင်ငံရေးခေလွန်ဖို့အတွက်တူရကီနိုင်ငံဘက်ကိုထွက်ပြေးလာနေကြပါတယ်။ Syria သမ္မတ Bashar al-Assad ကိုဖျောက်ချဖို့ကြိုးပမ်းနေကြတဲ့ Syria နိုင်ငံမြောက်ပိုင်းကသဘုံတွေကို Russia ဘက်ကလေကြောင်းထိုးစစ်တွေပြင်းပြင်းထန်ထန်ဆင်နွှဲလာတာကြောင့်အခုလိုထွက်ပြေးလာကြတာလည်းဖြစ်ပါတယ်။နောက်ထပ်ထောင်နဲ့ချီတဲ့ Syria နိုင်ငံသားတွေသူ့နိုင်ငံနေဆက်ဘက်ကိုထွက်ပြေးလာနေတယ်လို့တူရကီဘက်ကပြောပါတယ်။စီးရီးယားပြည်တွင်းစစ်စတင်ခဲ့တဲ့ပြီးခဲ့တဲ့နှစ်အနည်းငယ်ကစလို့စီးရီးယားနိုင်ငံသားနှစ်တန်းခွဲထက်မနည်းသူ့နိုင်ငံထဲမှာလက်ခံထားပြီလို့တူရကီနိုင်ငံကဆိုပါတယ်စီးရီးယားပဋိပက္ခတွေကိုစီးရင်နီးနဲ့မတုံပဲဖြေရှင်းဖို့နှီးလန်းရှာနေတဲ့ကြိုးပမ်းချက်တွေကိုရုရှားဘက်ကလေကြောင်းထိုးစစ်တွေဆင်နွှဲပြီးတော့ဖျက်လို့ဖျက်ဆီးလုပ်နေတာဖြစ်တယ်လို့နစ်တိုးတက်အကြီးအကဲယန်စတိုလန်ဘတ်ကပြောပါတယ်
ပင်တဂွန်စစ်ဌာနချုပ်ဟာ2001ခုနှစ်ကနေ2009ခုနှစ်အတွင်းအီရတ်နဲ့အာဖဂန်နစ္စတန်ထိမ့်သိမ်းရေးစခန်းတွေမှာဖြစ်ပွားခဲ့တဲ့အကျဉ်းသားတွေပေါ်မတရားပြုမှုတွေအမှုတွေနဲ့ဆိုင်တဲ့ဓာတ်ပုံ200နီးပါးကိုအများပြည်သူသိအောင်ထုတ်ပြန်လိုက်ပါတယ်။ဒီဓာတ်ပုံတွေဟာအမေရိကန်တပ်သားတွေမတရားလုပ်ဆောင်တယ်လို့ဆိုရဲဆွဆွဲချက်တွေအပေါ်လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေကပေါ်ထွက်လာတာလို့ကာကွယ်ရေးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်တူကပြောပါတယ်။ဒီစုံစမ်းစစ်ဆေးမှုတွေက14ခုဟာဆွဆွဲချက်တွေအတွက်အထောက်ထားခိုင်မာရှိကြောင်းတွေ့ရပြီးတပ်သား65ဦးကိုမမှန်မကန်ပြုလုပ်မှုတွေအရေးယူခဲ့ပြီးဖြစ်ပါတယ်။ American လူ့အခွင့်အရေးအဖွဲ့တစ်ဖွဲ့ဖြစ်တဲ့ The American Civil Liberties Union အဖွဲ့ကသတင်းအချက်အလက်လွတ်လပ်ခွင့်အဥပဒေအရဒီလိုမတရားပြုမှုမှတ်တမ်းတွေကိုအများပြည်သူကိုထုတ်ပြန်ပေးဖို့တောင်းဆိုခဲ့တာဖြစ်ပါတယ်။ဒီဓာတ်ပုံတွေကို2009ခုနှစ်အမျိုးသားလုံခြုံရေးဆိုင်ရာစာရွက်စာတမ်းများကာကွယ်ရေးအဥပဒေအရအများပြည်သူကိုချမှတ်ပြပေးသိမ်းဆည်းထားခဲ့တာဖြစ်ပါတယ်။ကာကွယ်ရေးဝန်ကြီး Ash Carter က2015ခုနှစ်နိုဝင်ဘာလကဒီသိမ်းထိမ့်သိမ်းထားတဲ့ဓာတ်ပုံတွေကိုပြန်လည်သုံးသပ်ပြီး198ပုံကိုအများပြည်သူမျက်ကွယ်မှာထားဖို့မလိုဘူးလို့ဆုံးဖြတ်ပေးခဲ့တာဖြစ်ပါတယ်။
February 26ရက်နေ့မှာကျင်းပမဲ့ Iran ပါလီမန်ရွေးကောက်ပွဲမှာပါဝင်ရှင်မြိုင်ပုံမပုံတင်ထားတဲ့တာမြင့်ခန္ဓာရသူကိုစလဲအယောက်1500ကို Iran ဖွဲ့စည်းပုံအခြေခံဥပဒေကိုစောင့်ကြည့်တဲ့အဖွဲ့ဖြစ်တဲ့ Deborah တင်မာတဲ့ Guardian Council ကပြန်ပြီးတော့ပြောင်းလဲပြင်ဆင်လိုက်ပါတယ်။ရွေးကောက်ပွဲဝင်ခွင့်ရတဲ့သူတို့ရဲ့စီးရင်ကို Iran ပြင်ထည့်ရေးဝန်ကြီးဌာနကိုပေးပို့ထားပြီးဖြစ်တယ်လို့နိုင်ငံပိုင်ရုပ်မြင်သံကြားသတင်းဌာနကဒီကနေ့စနေနေ့မှာကြေညာသွားပါတယ်။ Guardian Council ကရွေးကောက်ပွဲပါဝင်ရှင်မြိုင်ကြမဲ့ကိုစလဲတွေကိုစစ်ဆေးရတာပါ။Guardian Council ကရွေးကောက်ပွဲဝင်မဲ့သူအတော်များများကိုအယိအချင်းမပြည့်သူတွေအဖြစ်သတ်မှတ်လိုက်ပေမဲ့လို့ဘယ်နှယောက်ကိုရွေးကောက်ပွဲဝင်ဖို့စဉ်းစားရွေးချယ်ထားသလဲဆိုတာကတော့မသိရသေးပါဘူး။အီရန်နိုင်ငံတဝန်းကနေရွေးကောက်ပွဲဝင်မဲ့ကိုယ်စားလှယ်ပေါင်းအယောက်3000ထဲကမှအယောက်30ကိုရာအရွေးခံခွင့်ပြုခဲ့တဲ့အတွက်အလဲအလတ်သဘောထားရှိတဲ့ပါတီ၉ပါတီကကျေနပ်မှုမရှိကြောင်းသဘောထားထုတ်ပြန်ခဲ့ကြပါရယ်။လာမယ့်မဲပွဲကာလဟာလည်းသဘောထားတင်းမာသူတွေနဲ့အလဲအလတ်သဘောထားရှိသူတွေကြားဟန်ပြသဘောလှုပ်ဆောင်မှုတာဖြစ်လိမ့်မယ်ဆိုပြီးတော့ထင်မြင်မှုတွေရှိနေပါရယ်။အလဲအလတ်သဘောရှိသူတွေဟာအီရန်နျူကလ িয়ার အရေးနောက်ဆုံးသဘောတူညီမှုရလိုက်တဲ့အပေါ်အပြည့်ပြည့်ဆိုင်ရာတန်ခတ်ပိတ်ဆို့မှုတွေရုတ်သိမ်းလိုက်တဲ့အတွက်အခြေအနေတွေပိုကောင်းလာဖို့မျှော်လင့်နေကြတာလည်းဖြစ်ပါတယ်
။ Twitter ဟာပြီးခဲ့တဲ့လတွေအတွင်းမှာချိန်ချောက်မှုနဲ့အကြမ်းဖက်မှုကိုအားပေးတဲ့လှုပ်ဆောင်ချက်တွေလုပ်ခဲ့တဲ့အကောင့်ပေါင်း 132,000 လောက်ကိုယာယီပိတ်ထားလိုက်တယ်လို့ပြောပါတယ်။ဒ ီ Twitter ရဲ့ကြေညာချက်ကိုအလွန်မှပဲကြိုဆိုပါကြောင်းအင်ဗျူရောကပြောပါတယ်။ဒီအကောင့်ကြီးရဲ့နောက်ွယ်ကလူတွေဟာ IS အဖွဲ့နဲ့ဆက်ဆက်မှုရှိနေတယ်လို့ Twitter ကပြောပါတယ်။ဒီ Jihad အဖွဲ့ဟာ Twitter နဲ့ Facebook လိုလူသုံးများတဲ့လူမှုကွန်ရက်ဝန်ဆောင်မှုတွေကိုအသုံးချပြီးဝါဒဖြန့်ချီဖို့နဲ့အဖွဲ့ဝင်တွေရဖို့လှုပ်ရှားနေတာဖြစ်ပါတယ်။
အမေရိကန်နိုင်ငံတွင် January လမှာအလုတ်ကင်တစ်တသိန်းခွဲကျော်ဖန်နီပေးလိုက်ပေမဲ့လွန်ခဲ့တဲ့နလလောက်ကတည်းကစာရင်နည်းနေသေးတယ်လို့စီးပွားရေးပညာရှင်အများစုခမန်းထားတာထက်လည်းနည်းနေပါသေးတယ်လို့ဆိုပါရယ်အလုတ်သမားဌာနကတောက်ကြနေကထုတ်ပြန်လိုက်တဲ့အစီရင်ခံစာအရအလုတ်လက်မဲ့ဥယေ 4.6 ရက်ခိုင်နှုန်းထက်ရော့ကျသွားတာကိုဖော်ပြထားပါရယ်တဟာ၈နှစ်နီးပါးကာလအတွင်းအနှိမ်ဆုံးအရေးအတွက်လည်းဖြစ်ပါရယ်ဆယ်ရာခိုင်နှုန်းကနေ900ခိုင်နှုန်းအောက်ကျသွားတာဟာတူတက်မှုတွေပါတဟာအမေရိကန်တို့ရဲ့အလုတ်သားအင်အားအမေရိကန်တို့ရဲ့စီးပွားရေးနဲ့အမေရိကန်လူမျိုးတွေရဲ့စိတ်ရှည်တည်ခံမှုတွေပါလို့သမ္မတဥပမာကပြောသွားပါရယ်အလုတ်သမားအစီရင်ခံစာကအမေရိကန်နိုင်ငံဟာခုချိန်မှာကမ္ဘာပေါ်ကအင်အားအတောင့်တင်းဆုံးတဲ့ရေရှည်အခန်းဆုံးစီးပွားရေးရှိတယ်ဆိုတာကိုပြသလိုက်တာဖြစ်တယ်လို့လည်းဥပမာကပြောပါရယ်ရှင
်နောက်ဆုံးသိထားရတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရဲကောင်တို့တင်ပြပေးခဲ့တာဖြစ်ပါရယ်ရှင်အခုရုံဆုံးနားဆင်ရမှာကတော့တာမွေမြို့နယ်မှာလက်နက်နဲ့ကြီးစံတချို့မိတဲ့သတင်းပါရန်ကုန်တိုင်းတာမွေမြို့နယ်ထဲမှာဒီကနေ့မနက်2နာရီကျော်လောက်အချိန်ရဲတွေကင်းလှည့်တဲ့အချိန်မှာတော့မတင်ငါဘွယ်ရကားတစ်စီးနဲ့လူတအူးကိုဖမ်းဆီးခဲ့ရမှာလက်နက်နဲ့ကြီးစံတွေမှတ်ပုံတင်ကပ်ပြားတွေနိုင်ငံကူးလက်မှတ်တွေတွေ့ရှိခဲ့ပါတယ်အခုလိုဖမ်းဆီးရမိခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးဂွင်းဆက်တွေကိုလည်းစုံစမ်းဖော်ထုတ်နေတယ်လို့တာမွေမြို့နယ်ရဲမှူးကြီးကပြောပါတယ်အသေးစိတ်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်ရန်ကုန်တိုင်းတာမွေမြို့နယ်နတ်မောက်ရက်ကွက်မှာဖေဖော်ဝါရီလ6ရက်နေ့မနက်2နာရီကျော်အချိန်မီးဖွင့်ပြီးရက်ထားတဲ့ကားတစ်စီးကိုကင်းလှည့်တဲ့ရဲတပ်ဖွဲ့ဝင်တွေကရှာဖွေစစ်ဆေးရာကနေမတင်ငါဘွယ်လူတအူးနဲ့အတူလက်နက်ကြီးစံမှတ်ပုတ်တင်ကပ်ပြားတွေနဲ့နိုင်ငံကူးလက်မှတ်တွေကိုတွေ့ခဲ့ရတာပါဒီကိစ္စတွေနဲ့ပတ်သက်လို့တာမွေမြို့နယ်ကရဲမှူးကြီးခင်မောင်မြတ်ကိုဆက်သွယ်မေးကြည့်တဲ့အခါမှာအခုလိုဖြေကြားခဲ့ပါတယ
်ဒါကျွန်တော်တာမွေမြို့နယ်ထဲမှာလာငါချင်းကားနဲ့လာလို့မတင်လာလို့ဒီလိုနဲ့ပြည်တယ်ဒါတော့ပဲကျွန်တော်ပြောနေတာ
ဟုတ်ကဲ့ရှင်သူအဲ့မှာသူနဲ့သူပေါ့နော်ဘာဒီများတွေ့ရလဲရှင်သူရှိမှာဘာဒီများဖန်စီရမိလဲရှင
်ဟုတ်ကဲ့အဲ့ဒါတော့ကျွန်တော်ပြောနေပြီ
ဟုတ်ကဲ့ရှင်ဟုတ်ဆိုလက်နဲ့တွေဘာဒီဆိုတော့ပါလာရှင
်ဟုတ်ကဲ့လက်နဲ့ကတော့တက်တက်ပါလာ
ဟုတ်ကဲ့နိုင်ငံသားစီစီရေးကပြအတုရောပါလာရှင်ဟုတ်လားရှင
်ဒီကဒါအတုအစ်စ်ဆိုတော့ဒါစီစစ်အောင်ပါပေါ့လေဟုတ်ကဲ့တော့ဆရာကျွန်တော်တို့ကတို့တို့ရဲ့ဟိုဝင်းစစ်ပြေပါလေကျွန်တော်တို့ကစုံစမ်းစစ်ကြည့်အောင်မှဖြစ်တယ်ကျွန်တော်တို့နေရတာဘာမှပြောအောင်မပြောလို့
ရဲမှူးကြီးခင်မောင်မြတ်ကတော့နောက်ထပ်ဝင်းစစ်တွေစုံစမ်းနေစေကာလဖြစ်တာကြောင့်ပြောနိုင်သလောက်ပဲပြောပြရခြင်းဖြစ်တယ်လို့ဆိုပါတယ်ပြီးခဲ့တဲ့ရက်ကပဲလူမှုကွန်ရက်စာမျက်နှာတွေကနေ NLD ခေါင်းဆောင်ဒေါက်ဆန်းစုကြည်ကိုလှုပ်ကြံမယ်ဆိုတဲ့အကြောင်းတွေရေးသားထားမှုတွေကြောင့်ရေးသားသူကို NLD အနေနဲ့တရားစွဲဆိုမယ်ဆိုပြီးကြေရဲခန့်မှုတွေရှိနေတဲ့အချိန်မှာအခုလိုမျိုးရန်ကုန်မြို့မှာလက်နက်နဲ့ကြီးစံတွေကင်ဆောင်ထားတဲ့အသက်26နှစ်အရွယ်လူငယ်တဦးကိုဖမ်းဆီးရမိခဲ့တာဖြစ်ပါတယ်။ဖမ်းဆီးခံရသူကအလုံမြို့နယ်မှာနေထိုင်တဲ့ကိုအောင်မြတ်ကျော်လို့သိရပြီးသူနဲ့အတူ Toyota အမျိုးအစားကားတစ်စီးလက်နက်တစ်လက်နဲ့ကြီးစံအတောင့်80ကျော်မှတ်ပုံတင်ကပ်ပြား3ခုနဲ့နိုင်ငံကူးလက်မှတ်တစ်ခုကိုတွေ့ရှိခဲ့ရပါတယ်။သူ့အနေနဲ့ဘာရည်ရွယ်ချက်နဲ့နိုင်စင်မဲ့လက်နက်တွေကိုကင်ဆောင်ထားတယ်လဲဆိုတာကိုတော့မသိရသေးကြောင်းစုံစမ်းနေစေဖြစ်ကြောင်းရဲတပ်ဖွဲ့ကတာဝန်ရှိသူကပြောဆိုခဲ့ပါတယ်ရှင်
။မရေးမှာတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့နားဆင်ရမှာကတော့ NLD အစိုးရလက်ထက်အလုံသမားအခွင့်အရေးအခြေအနေဘယ်လိုမျှော်မှန်းတယ်လဲဆိုတာတင်ပြပေးမှာပါ။မြန်မာနိုင်ငံမှာအနေအဆုံလောက်ခလာစာတတ်မှတ်ခဲ့ပေမဲ့လည်းအခြေအနေဟာတိုးတက်မှုမရှိသေးဘဲအလုံသမားတွေရဲ့ကန့်ကွက်ဆန္ဒပြပွဲတွေကပေါ်ပေါက်နေစေဖြစ်ပါတယ်။ဒါကြောင့် NLD ဦးဆောင်တဲ့အစိုးရလက်ထက်မှာအလုံသမားအခွင့်အရေးတွေကာကွယ်ပေးမယ့်အစီအစဉ်တွေချမှတ်ပေးဖို့လိုမယ်လို့အလုံသမားအခွင့်အရေးလှုပ်ရှားသူတွေကပြောပါတယ်။မြစ်မခသတင်းအေဂျင်စီကကိုမိုးမြင့်ကျော်တင်ပြထားပါတယ်ရှင်။
နေဆုံးလုခကျင်းွေကျပ်3600သတ်မှတ်ပြီးတဲ့နောက်မှာလှုပ်ရှင်လှုပ်သမားတွေကြားကပြဿနာတွေဟာပြေလည်မှုမရှိခဲ့တဲ့အပြင်ပုံပုံဆိုးဝါးလာခဲ့တယ်လို့လှုပ်သမားရေးဆောင်ရွက်နေသူတွေကပြောဆိုကြပါတယ်။အနေဆုံးလုခလစာသတ်မှတ်ပြီးတဲ့နောက်ချို့လှုပ်ရှင်တွေကလှုပ်သမားတွေရဲ့ခံစား권နဲ့ဖြစ်တဲ့ကျုပ်ပို့ရင်အဆောင်ကနဲ့လှုပ်သက်ခံစား권အစရာတွေကိုပြန်လည်ရုပ်သိမ်းလိုက်ပါတယ်။ဒီလိုခံစား권နဲ့ရုပ်သိမ်းလိုက်တာကလှုပ်သမားတွေအတွက်ခက်ခဲတဲ့ပုံပုံဖြစ်ပွားစေခဲ့တယ်လို့ဆက်ဆက်ရှက်ပွင့်လင်းလူဖွဲ့စည်းကလုံသမားရေးရာကိစ္စတွေဆောင်ရွက်နေတဲ့မတက်တဲ့အောင်ကဆိုပါတယ
်3600တိုးလာပြီဆိုသူတို့အတွက်ဟိုကောင်းမွန်တဲ့အခြေအနေတစ်ခုကိုသူတို့မျှော်မှန်းထားကြတယ်သို့တော်လည်းပဲတကယ်တကယ်သူတို့ရလာတဲ့ရလက်ကကြတော့ Tu lo tu akak keri pobi lo cung tu ikat eh. Soalnya kata orang di peribah kah pobi lo di sana piang muri. Nau do tangsu muri pobi papa lah eh lo maru tu ikat.
Nenek lo kah cingui tempah pilih nama lo. Lo tu mari eh mula kanzaku ni songsong lah ada lo. Lo sih ni baga sanjeng sanjung tu tau na. Laza mepiche ni nari pipo lah gaybi. Sayang tu cuka lo tu mari ha. Lo masih me sana piang muri ba pipo lah gaybi hari. Lo tu mah kuih lo sih tu mian pika kuwe lingaro. Nenek lo kah laza tempah pilih nama. Tu tujuan ada cina itu kulup juga deh.
Lautu kan ni hari pula. Soal luaran sosial ada soal lautu ada lagi deh. Kalau lusi ngah diubi deh. Soal ngah di tempat tu ni jadi tu. Sajuri tu cuba mesu lusi ni. Lusi tu ye yu deh pangga. Jangan aneh deh.
Lautu mai petanari pihsen ni bu. Lautu mai ubi ko jenazah pihsen bu lu ada pih. Cina ini dah kuti petanari ha pile naik umam hopulu. Lama nak talk sejauh April lama. Soal pengen ya lama. Lautu demokrasi kaujau ya bahu pihcai pengen.
มองอย่างอู้อ่างเชิงอ่ะคุณรู้เปล่าวะเนี่ยปีกันเลยสู้อาเซจมาอะไรยัดทันได้เลยลูกทมาอุบลีดีแต่ช่วงอะไรอ่ะคิดมันไม่ได้สุราจันทร์รู้ตีบาร์เลยไอ้เนี่ยลูกทมาอุบลีดีคิดมีอ่างบ่เลยเดี๋ยวเวลาที่คิดเนี่ยเลี้ยงยี่เดอะไรลูกทมาอุบลีดีกูเลยจันทร์รู้ว่าเนี่ยงานก็ไอ้ลูกอุบลีเนี่ยยี่นั่งไม่ได้บ่เลยจันทร์รู้เปลี่ยนเลยอ๋อสองอย่างมาเปลี่ยนไปแล้วย้อนยังไงก็รู้เอเนอร์ดีสู้อย่างตามวันยูเล่ยู
200 လောက်ကဆန္ဒပြမှုဖြစ်ပွားနေတဲ့ထိတ်တန့်မြန်မာအထက်ချုပ်ဆိုင်ရုံကဆန္ဒပြအလုပ်သမားခေါင်းဆောင်ကတော့လာမယ့်အစိုးရအသစ်တက်လာခင်လှုပ်ရှင်လုပ်သမားပြဿနာတွေကိုပြေလည်အောင်ဖြေရှင်းနိုင်လိမ့်မယ်လို့ညွှန်လင့်နေပါတယ
်။ဒီလက်ရှိအစိုးရမှာငုဆိုလို့ရှင်ထုတ်ပြန်ထားတဲ့ဥပဒေတွေအတိုင်းအမားတို့ထိတ်တန့်မြန်မာဝန်ထမ်းတွေရရှိရထိုင်မယ့်အခွင့်အရေးကိုအမြန်ဆုံးနဲ့အမှန်ဆုံးနဲ့မားတို့ဆုံးဖြတ်ဆင်းခြင်းဖြေရှင်းပါတယ်။အဲနောက်တက်လာမယ့်အစိုးရတဲ့လက်ထက်မှာလည်းမတို့လုံသမားတွေဖိနေချုပ်ချက်ခံနေရတဲ့ဘဝကအမြန်ဆုံးလွတ်မြောက်အောင်အမြန်ဆုံးလှုပ်ဆောင်မှုတွေတိတိကျကျမှန်မှန်ကန်လှုပ်ဆောင်ပေးပါလို့အမအနေနဲ့ပြောကြားချင်ပါတယ်
။အလို့ရှင်လုံသမားတွေကြားကပြဿနာတွေဆန္ဒပြမှုတွေကိုဖြေရှင်းနိုင်ဖို့ဥပဒေပြင်ဆင်ရေးပိုင်းပြင်အလို့ရှင်နဲ့အလို့သမားတွေကြားကဆက်ဆံရေးကောင်းမွန်အောင်ပြုလုပ်ဖို့ကိုလည်းလိုအပ်တယ်လို့မတ်တတအောင်ကထောက်ပြပြောဆိုပါတယ
်။ဆိုရတဲ့လက်ထက်မှာလည်း investment တွေဝင်လာတော့မယ်ပေါ့။ဆိုတဲ့နေရာမှာအမအနေနဲ့ပြောချင်တာတော့ကျွမ်းကျင်လုံသားတွေကိုဝေးထုတ်ပေးဖို့လိုအပ်တယ်လို့ဒီတင်တန်းအကြောင်းများများပေါ့နော်ခဏပေါင်းဆောင်ကိုဖွင့်တင်တယ်လို့အမအနေနဲ့မြင်သလိုတစ်ဖက်တည်းမှာပဲအစိုးရအနေနဲ့လည်းပဲအလုပ်သမားတွေအတွက် cover ဖြစ်တဲ့ဒီ certificate တွေကိုထုတ်ပေးနိုင်ဖို့လိုအပ်တယ်လို့အမအနေနဲ့မြင်ပါတယ
်2010ခုနှစ်ဦးသိန်းစိန်အစိုးရတက်လာပြီးနောက်ပိုင်းအလုပ်သမားတွေရဲ့ဆန္ဒပြမှုတွေတပိတ်စကန်ဖွင့်တာတွေကနေရာအနှံ့ပြမှာများစွာဖြစ်ပေါ်ခဲ့ပါတယ်အလုပ်ရှင်အလုပ်သမားပြိပခတ်များစွာကိုနောက်တက်လာမယ့်အစိုးရကတော့ဘယ်လိုကင်တွယ်ဖြေရှင်းသွားမလဲဆိုတာတော့စောင့်ကြည့်အောင်ပါပဲဖြစ်ပါတယ်ကျွန်တော်မုံမြင့်ကျော်ပါမြန်ခသတင်းအေဂျင်စီကနေ VOA အတွက်သတင်းပေးပို့လိုက်တာပ
ါဟုတ်ကဲ့ပါရှင်လွှတ်တော်ဘက်ကသတင်းတပုတ်ဆက်ပါမယ်ဒုတိယအကြိမ်အမျိုးသားလွှတ်တော်ရဲ့ပြည်သူ့ငွေစည်းရုံးကော်မတီအဖွဲ့ဝင်အဖြစ်ရွေးချယ်တာဝန်ပေးအပ်ခြင်းခံရတဲ့ရခိုင်ပြည်နယ်ရမ်းပြည်နယ်အမ်းမြွနယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါ်ထုမေကနိုင်ငံအတွက်အရေးကြီးတဲ့ပညာရေးနဲ့ကျန်းမာရေးကဏ္ဍတွေအတွက်ရန်ကုန်ငွေပို့မှုခွဲဝေချထားနိုင်ရေးအစွမ်းကုန်ကြိုးပမ်းသွားမယ်လို့ပြောဆိုလိုက်ပါတယ်။ရန်ကုန်ရုံးခွဲတာဝန်ခံဒေါခင်စိုးဝင်းကဒေါထုမေကိုတည်တံ့တွေ့ဆုံမေးမြန်းထားတာနားဆင်ကြည့်ပါရှင်
။မင်္ဂလာပါရှင
်။မင်္ဂလာပါရှင်
။ခုလိုမျိုးမထုမေ VOA American တာဝန်တွေ့ဆုံမေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်
။ကျွန်မလည်း VOA ကိုကျေးဇူးအများကြီးတင်ပါတယ်
။ဟုတ်ကဲ့ပါ။အခုအမျိုးသားလွှတ်တော်မှာတာမန်အမျိုးသားလွှတ်တော်ကိုယ်စားလှယ်အဖြစ်နဲ့တင်ပါကဘဲနဲ့ရွေးချယ်တင်ယောက်ချင်းခံရတာတော့ဒီပြည်သူ့စည်းရုံးကော်မတီခေါ်မှာပေါ့နော်ပြည်သူ့ငွေစည်းရုံးကော်မတီခေါ်မှာပေါ့နော်အဲပြည်သူ့ငွေစည်းရုံးကော်မတီမှာလည်းအဖွဲ့ဝင်အဖြစ်နဲ့ရွေးချယ်ခံထားရတယ်လို့သိရပါတယ်အဲ့တော့အဲ့ဒီပြည်သူ့ငွေစည်းရုံးကော်မတီမှာအကြမ်းဖက်အဖြစ်ပေါ့နော်ဟိုဘာတွေများတာဝန်ယူလုပ်ဆောင်မှာပါလဲရှင
်သူကကြောက်လို့ရှင်တော့ဒီနိုင်ငံတော်ဘတ်ဂျက်တွေကိုစစ်ဆေးတာတွေရှိမယ်နောက်တစ်ခုကဒီဝန်ကြီးဌာနနဲ့သက်ဆိုင်တဲ့ဟာတွေလိုရတဲ့ဟာတွေရှိမယ်ငွေဒီနိုင်ငံတော်ဘတ်ဂျက်သူတစ်ဖြစ်တော့ဒီဟိုနိုင်ငံရဲ့ဝင်ငွေထုတ်ငွေဒီနိုင်ငံမှာနေပြီးတော့ပင်နေရာကဏ္ဍတွေမှာအဘေဝင်ကြီးဌာနကဘယ်လိုသုံးရမလဲပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့ဒီပြည်သူ့ငွေစည်းရင်းကအချင်းချင်းတော့နေပြီးတော့ကျွန်တော်တို့ဒီတနိုင်ငံလုံးနဲ့သက်ဆိုင်တဲ့အရာတွေဖြစ်ဖို့ဖြစ်ပါတယ်နောက်တစ်ခုကမြို့သားလွှတ်တော်မှာလည်းဒီကော်မတီရှိတယ်လို့ပြည်သူ့လွှတ်တော်မှာလည်းဒီကော်မတီရှိပါတယ်ရှင်ဟုတ
်ဟုတ်ကဲ့ပါအဲ့ဒီကော်မတီထဲမှာကော်မတီဝင်ဥယျာဉ်ဘယ်နှယောက်လောက်များပါပါလဲ
အများဆုံးကနေပြီးတော့15ယောက်ထိထည့်လို့ရပါတယ်အများဆုံးက15ယောက်အခုဒီနေ့ရွေးချယ်တာဆိုလို့ရှင်ကျွန်မဟိုလောက်73ယောက်ပေါ့နော်အများဆုံး15ယောက်နဲ့ဖွဲ့စည်းလို့ရပါတယ်ရှင်ဒီ standing committee 4ခုရှိတယ်အဲ့4ခုကိုနေပြီးတော့အများဆုံး15ဦးနဲ့ဖွဲ့စည်းနိုင်တယ်ဆိုပြီးတော့ဟိုဖြစ်ပါတယ်ရေးထားပါတယ်ပေါ့နော်အခုလောလောဆယ်တော့ကျွန်တော်တို့ဒီနေ့ကြလို့ရှင်ဥတည်ချန် committee ရဲ့ပြည်သူ့ငွေစည်း committee ဒီနှစ်ခုကိုသူတို့ရွေးချယ်ဖြစ်ပါတယ်ဟုတ်
ကဲ့ပါ ည်သူငွေစည်းရင်းကော်မတီဆိုလို့လေဒီဥမာပေါ်နဲ့ဘတ်ဂျက်ဒီရာသုံးမှန်းကျင်ငွေစည်းရင်းနဲ့ပတ်သက်ပြီးတော့ဒီပြည်တော်စုဒီတစ်ခုလုံးပေါ့ဒီမြန်မာတနိုင်ငံလုံးရဲ့ဘတ်ဂျက်ဒီခွဲဝေတဲ့အခါမှာဥမာကန္ဓာအလိုက်ပေါ့နော်ဘယ်ကန္ဓာကိုဦးစားပေးတယ်လို့ထင်ပါလဲရှင်
ကျမကတော့လေကျမရဲ့ဒီဘဝဖြန့်တန်းမှုပေါ့နော်ဒီဘာလို့ဆိုတော့ကျမလိုပဲလူငယ်လေးဖြန့်တန်းလာကြမှာပဲအဲ့ခါမှနေပြီးကျမကတော့ဒီပညာရေးနဲ့ပညာရေးအတွက် budget ကိုတိုးမြှင့်တင်တယ်လို့ထင်တယ်ကျမရေးအတွက် budget ကိုတိုးမြှင့်တင်တယ်လို့ထင်တယ်ဘာလို့ဆိုတော့ကျမတို့လူငယ်တွေကိုရင်းနှီးမြှုပ်နှံမှုပြုရပါမယ်ကျမတို့နိုင်ငံဖွံ့ဖြိုးတိုးတက်ဖို့ဆိုလို့ရှိရင်လူငယ်တွေရဲ့အဟာအမတမအခရာကြတယ်လူငယ်တွေဆိုဒီမှာနေပြီးတော့ကျမတို့နောင်ရဲ့နိုင်ငံရဲ့အနာဂတ်ဖြစ်တယ်ကျမတို့နိုင်ငံရဲ့အနာဂတ်ဖြစ်တယ်ပဲကမ္ဘာရဲ့အနာဂတ်ဖြစ်တယ်အဲကြောင့်မလို့ကျမတို့ဒီလူငယ်တွေကိုကျမတို့ခေတုံးကပညာရေးဟာအဓိကအဖြစ်ပညာရေးအဆင့်တန်းဟာအင်မတန်အနှိမ်ပါခဲ့ရတယ်မြန်မာနိုင်ငံအဖြစ်ကျမတို့ generation တစ်ခုလုံးဆိုတော့ဒီ budget တွေကိုအသုံးပြုတဲ့အခါမှာအဓိကကျတဲ့ပညာရေးအဲ့ပညာရေးဒီလူငယ်ကိုမြင့်တင်တဲ့ပညာရေးမျိုးအဲ့ပညာရေးကိုဦးစားပေးတဲ့နောက်တစ်ခုကကျန်းမာရေးပေါ့နော်ကျမတို့ဒီကာယညာနာနှစ်ခုလုံးဖွံ့ဖြိုးတိုးတက်မှသာလျှင်ဒီနိုင်ငံဖွံ့ဖြိုးတိုးတက်မှာဖြစ်ပါတယ်ဒါကြောင့်နိုင်ငံတော်အနေနဲ့ဒီငွေတွေကိုသုံးတဲ့အခါမှာနိုင်ငံအနာဂတ်အတွက်ဦးတည်ပြီးတော့လူငယ်များရဲ့ပညာရေးကိုဦးစားပေးလှုပ်ဆောင်တင်ပါတယ်ဒီပညာရေးမှာရင်းနှီးမြှုပ်နှံမှသာလျှင်ဒီနိုင်ငံရဲ့အနာဂတ်လှပမှာဖြစ်ပါတယ်ဒီကမ္ဘာရဲ့အနာဂတ်လှပမှာဖြစ်ပါတယ်ဒါကြောင့်မလို့ဒီပညာရေးနဲ့အဲကျမရေကန္တာတွေကိုပို့ပြီးတော့အလေးထားပြီးတော့ပို့ပြီးတော့သွန်သင်နေပေါ့နော်ဟုတ်ကဲ့ရှင
်ဒါကတော့မြို့သားလွှတ်တော်ကိုယ်စားလှယ်ဒေါက်ထုမေကိုရန်ကုန်ရုံးခွဲတာဝန်ခံဒေါက်ခင်စိုးဝင်းကတည်တံ့တွေ့ဆုံမေးမြန်းထားတာဖြစ်ပါတယ်ရှင
်ဤသူလွှတ်တော်နဲ့မြို့သားလွှတ်တော်တို့တွေမြို့သားဒီမိုကရေစီဖွံ့ဖြိုးကရွေးချယ်ပေးလိုက်တဲ့ဥက္ကဋ္ဌတွေဒုဥက္ကဋ္ဌတွေကိုလွှတ်တော်အသီးသီးမှာအတည်ပြုလိုက်ကြပြီပါဗျအခုလွတ်တော်တတန်းကိုဦးဆောင်သွားမယ်ဥက္ကဋ္ဌတွေနဲ့ဒုဥက္ကဋ္ဌတွေရဲ့စွမ်းဆောင်ရည်အလားအလာပေါ့ကျွန်တော်တို့သောတာရှင်တွေရဲ့ယုံကြည်ကိုးစားမှုဘယ်လိုများရှိပါသလဲလွတ်တော်တွေရဲ့အဓိကလုပ်ငန်းဖြစ်တဲ့ဥပဒေပြုရေးဘိုင်းနဲ့အစိုးရလုပ်ငန်းတွေကိုစောင့်ကြည့်ထိန်းကိုရေးဘိုင်းတွေမှာအခိုင်အမာဦးဆောင်သွားနိုင်မယ်လို့ယုံကြည်ကြပါသလားအခုလာမယ့်စနေနေ့ညတရားလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်VOA ဖုန်းနံပါတ်က1-239-382-999လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အဝင်ဆွေးနွေးကြဖို့တော်တာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။ဒီကနေ့ည9:00ဤစီစဉ်တင်ဆက်မဲ့ဒိုင်းလေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေရှင်။အခုဆက်ပြီးတော့အားကစားသတင်းတစ်ပုဒ်ကိုတင်ပြပေးပါမယ်။မန်ချက်စတာယူနိုက်တက်အသင်းဟာချယ်ဆီနီးပြဟောင်းဂျိုဆေမော်ရင်ညိုကိုနီးပြအဖြစ်နဲ့ခေါ်ယူဖို့ဆွေးနွေးနေတယ်လို့ဗြိတိန်သတင်းမီဒီယာတွေကဖော်ပြနေကြပါတယ်။မန်ယူရဲ့မြို့ကန်ပြိုင်ဘက်မန်စီးတီးကစူပါနီးပြဂွာဒီယိုလာကိုပြီးခဲ့တဲ့သတင်းပတ်တုန်းကခေါ်လိုက်ခဲ့ပြီးတဲ့နောက်မှာတော့အခုလိုမျိုးမန်ယူအသင်းကနေမော်ရင်ညိုနဲ့ဆွေးနွေးနေတယ်ဆိုတဲ့သတင်းတွေထွက်လာနေတာပါ။ဒီအကြောင်းနဲ့ပတ်သက်လို့ကိုရန်နိုင်ကစူးစီးတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ပါဗြိတိန်နဲ့ကမ္ဘာတစ်ဝန်းကအကစားသတင်းမီဒီယာတွေမှာတော့ပရီးမီယာလိဂ်ကနာမည်ကြီးမန်ချက်စတာယူနိုက်တက်အသင်းက Special One လို့ခေါ်တဲ့ရှောက်စီးနီးပြဟောင်းဂျိုဆေမော်ရီညိုကိုခေါ်ဖို့ဆွေးနွေးတာတွေလုပ်နေတယ်လို့ဖော်ပြလာနေကြပါတယ်မယူအသင်းဟာအခုနဲ့ဘောလုံးရာသီမှာခြေစွမ်းမတည်မငြိမ်တဲ့ရလဒ်တွေမကောင်းတာကြောင့်အခုဆိုရင်အဆင့်5မှာရောက်နေပြီးတော့လာမယ့်နှစ် Champions League ဝင်ခွင့်ရဖို့အတွက်ပါရုန်းကန်လာနေရတဲ့အနေအထားကိုရောက်နေတာပါဒါကြောင့်အသင်းပရိသတ်တွေကလက်ရှိနီးပြလူဝီဗန်ဟောင်းကိုအစားထိုးဖို့အထီးတောင်းဆိုလာနေကြပြီးတော့အခုနောက်ဆုံးမော်ရီညိုနဲ့ဆွေးနွေးနေပြီဆိုတဲ့သတင်းတွေကြဲကြဲလောင်လောင်ထွက်လာနေတာပါမယူအသင်းအနေနဲ့မော်ရီညိုကိုဘာကြောင့်ခေါ်တင်တယ်လဲဆိုတာနဲ့ပတ်သက်ပြီးတော့အောက်စားကလောင်ရှင်ကိုစောမျိုးတန်ကတော့အခုလိုပြောပါတယ
်ပထမအဆုံးရတော့မော်ရီညိုကပရီးမီယာလိဂ်အဖြစ်အငြားရှိတယ်ဗျာဒါကတော့နံပါတ်1ဖြစ်တော့နံပါတ်2အချက်ကမော်ရီညိုကိုခေါ်လို့ရှိတယ်မယူကဟောဖော်ပြချင်တဲ့မော်ရီညိုကဆက်ဆက်ကြီးကလည်းစောစောမျိုးမျိုးဖြစ်နေတဲ့အခါကျတော့ဘောလုံးမားရဲ့အပေါ်မှာပေါ်စံရောင်းမှုတွေကမော်ရီညိုကမိကျဖြစ်လာလို့ရှိတယ်ဆောက်ကြည့်တဲ့စံဘူးကြည့်လို့အများကြီးရလိမ့်မယ်ဗျာနောက်တစ်ချက်ကတော့ဒီမော်ရီညိုဆိုတာလေဒါမှတန်းဝင်နေပြီတောင်ကြီ
းမော်ရီညိုဟာပြီးခဲ့တဲ့ဘောလုံးရာသီမှာချယ်ဆီအသင်းကိုပရီးမီယာလိဂ်ချန်ပီယံဖြစ်အောင်လုပ်နိုင်ခဲ့ပြီမဲ့အခုနဲ့ဘောလုံးရာသီမှာတော့ရလဒ်တွေမကောင်းခဲ့တဲ့အတွက်ချယ်ဆီအသင်းကသူ့ကိုနီးပြဖြစ်ကနေထုတ်လိုက်တာပါလက်ရှိမန်ယူနီးပြဗန်ဟောင်းလက်ထက်မှာအသင်းရလဒ်ကမတည်ငြိမ်သလိုသူ့ရဲ့နီးပြပုံစံဟာအသင်းနဲ့အဝင်ခွင့်ကြမဖြစ်ဘဲသူ့နေရာမှာမော်ရီညိုကပိုတင့်တော်တယ်လို့ကိုစော်မျိုးသားကတော့သုံးသပ်ပါတယ
်ဗန်ဟောင်းရဲ့လက်ရှိရလဒ်တွေကအဲ့ဒါစိတ်ကြိုက်ဖြစ်မလာဘူး။နောက်ကဘာလဲကဘာဟန်ကလည်းအခုတစ်ချိန်အောင်ကြာပြီးတန်ခါကအင်းရီမှာအေးလုံးအကြီးတယ်ပေါ့။အေးလုံးအကြီးတော့သူ့ရဲ့ ီပြည်သက်ကိုဆွဲဆောင်နိုင်တဲ့ပြင်းပြင်းလှုပ်ဆောင်မှုတွေမတွေ့ရဘူး။ဘောလုံးပွဲအနိုင်အရှိန်ခက်ဒီအင်္ဂလန်လိုနေရာမျိုးမှာကပြည်သက်ကိုသူ့ဝင်သားအောင်လက်ကျနိုင်လို့ပါလေ။ဟိုတော်တော်ကြီးအရေးပါတာပေါ့။ဒါပေမဲ့မော်ရီကတော့ပြည်ရဲ့အတိုင်းပဲအကျိုးစီရလည်းပြည်သက်ကိုဖန်ဆောင်နိုင်တယ်။နောက်ဒီပြည်ရဲ့အခမ်းအနားအမူအရာတွေကလည်းကျွန်တော်မီဒီယာရဲ့အားလုံးကိုဖန်ဆင်းနိုင်တဲ့အခါကျတော့မင်းမီဒီယာတာဝန်ယူချက်လာနေတဲ့ဒီကဘာလေးရဲ့အာရုံစည်းကြမှုကမင်းယူပေါ်မှာအခုချက်အများကြီးပူပြီးတော့စိတ်ဝင်စားလာဖို့ပြင်ကြတော့ရှိတယ်ပေါ့
နီးပြဘန်ဟောကိုအစားထိုးဖို့အတွက်လက်ရှိဘိုင်ယန်နီးပြဂေါ်ဒီယိုလာရှောက်စီနီးပြဟောင်းဂျိုဆေမိုရီညိုအက်တလက်တီကိုနီးပြဒီယေဂိုစီမီယိုနီ PSG နီးပြဘလော့နဲ့လက်ရှိအသင်းရဲ့လက်ထောက်နီးပြရိုင်ဂစ်ဆိုကတစ်ပြေးနေကြတာဖြစ်ပါတယ်ဒါပေမဲ့မန်ယူနဲ့မြို့ကန်ပြိုင်ပွဲမှာစီးတီးကပြီးခဲ့တဲ့သတင်းပတ်မှာဂေါ်ဒီယိုလာကိုလာမယ့်ဘောလုံးရာသီအတွက်နီးပြအဖြစ်နဲ့ခေါ်ခဲ့ပါတယ်ဒီချက်ကလည်းမန်ယူကမော်ရင်ယိုကိုထဲသွင်းစဉ်းစားလာစေတဲ့အချက်ဖြစ်တယ်လို့ကိုစော်မျိုးသက်ကပြောပါတယ
်အဲမန်စီးတီးကဂေါ်ဒီယိုလာကိုခေါ်လိုက်တာနဲ့တင်အပ်တဲ့နေရာဆိုတော့ဟိုဖြစ်နေရအများကြီးရှိပါတယ်ဘာကြောင့်လဲဆိုတော့မန်ယူအနေနဲ့ကလည်းဂေါ်ဒီယိုလာကိုကျွန်တော်တို့လိုက်ဆက်ဟန်ပြပါတယ်လိုက်ဆက်ဟန်ပြပါတယ်မန်စီးတီးကပေါ်လိုက်တဲ့အခါကျတော့လာမယ့်ဘောလုံးရာသီကိုရင်ဆိုင်မှုတော့ကဘယူလာကလူကြီးကြီးလာတဲ့အပြင်လက်ရှိကြားလဲပြီးတဲ့အချိန်ပြင်းပြလေးမှာဒီအပင်းတွေတိုင်ပြနေတဲ့လူကြီးတွေအားလုံးကသူ့အထွာနဲ့ပြီးတော့နည်းနည်းလေးငကောင်းဆက်ဆက်ပြီးဖြစ်နေရဆိုတော့နိုင်ယူအနေနဲ့ကလည်းဒီဘောရင်ကိုလူကြီးမျိုးပဲခေါ်ထားမှပဲတွင်းတွင်းရလက်ပြီးတော့အသာထားပြရဲစိတ်သက်တွေဆွဲဆောင်နိုင်မှုမှာအနေဆုံးမန်စီးတီးကိုရှင်နိုင်မှုအတွက်ဒီလိုလားဘောရင်ကိုလူကြီးမျိုးရှိမှပဲကျွန်မအမိသားမျိုးပေါ့နော်။ပြင်းပြင်းရလက်ကတော့တမျိုးပေါ့။မင်းကပြောတဲ့ဒီပြိတ္တတွေကိုဆွဲဆောင်တာလေမီဒီယာတွေနဲ့ဒီစကားပြောတဲ့အခါမှာပြိတ္တရှင်ကိုဖိနိုင်တဲ့ပြိတ္တကိုဆွဲဆောင်နိုင်တဲ့စကားမျိုးပြောနိုင်တာတွေကတော့ကျွန်တော်မော်ရီဟိုပဲရှိရတယ်။ဂွာဒီယိုလာကိုမော်ရီဟိုကလာဒီကာမှာလဲကောင်းကောင်းဆင်းရဲမှုရဲ့အခါကျတော့ဟိုအများကြီးဆက်ဆက်မှုရှိနေပါတယ်။
မိုရီညိုဟာရှော့စီသင်းကို2005 2006 နဲ့2015ခုနှစ်တွေမှာပရီးမီးယားလိဂ်ဖလား3ချိန်နဲ့အတူတခြားစုဖလားတွေအတော်များများလဲရယူပေးခဲ့ပါတယ်ခင်ဗျာ
ကိုရနိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်စနေညနေခင်းအတွက်သတင်းတွေကတော့ဒီလောက်ပါပဲအခုကြာနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုနန်းလောင်ကတလဲကြီးညာပေးမှာဖြစ်ပါတယ်ရှင်
မြောက်ကိုရီးယားရဲ့ပဲထိန်တပ်ဒုံကြီးကိုနောက်တစ်ပတ်မှစမ်းသပ်ပြစ်လို့မဲ့အစည်းအဝေးဟာရန်စတဲ့သဘောဖြစ်တယ်လို့ဒေတာရင်းတည်ငြိမ်မှုတွေကိုပြက်ပြက်အောင်လုပ်တဲ့လောက်ရဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားနဲ့တရုတ်သမ္မတရှီကျင်းပင်တို့ကပြောဆိုလိုက်ပါတယ်။ကိုရီးယားကျွန်းဆက်အတွင်းနျူကလ িয়ার လက်နက်လုံးဝကင်းစင်သွားအောင်လှုံ့ဆော်သွားဖို့တောက်ကြနေကတယ်လီဖုန်းဆက်ပြောဆိုဆွေးနွေးခြင်းအတွင်းခေါင်းဆောင်နှစ်ယောက်တို့နောက်ထပ်သဘောတူညီမှုရခဲ့ကြတယ်လို့သမ္မတအင်ဖျူရောကပြောပါတယ်။စနေနေ့ကထိုင်ဝမ်တောင်ပိုင်းတီနန်မြို့အနီးကိုဗဟိုပြုပြီးတော့ပြင်းထန်တဲ့ငလင်တစ်ခုလှုပ်ခတ်သွားတာကြောင့်ကြီးမားတဲ့လူနေတိုက်ခန်းတွေပြိုကျပြီးကလေးငယ်သူအပါအဝင်အ ਨੇ ဆုံးလူ70ယောက်သေဆုံးခဲ့တယ်လို့လူယာနဲ့ချီပြီးတော့လည်းတရားရခဲ့ပါတယ်။အဆောက်အဦးထဲမှာလူဒါဇင်ပေါင်းများစွာပိတ်မိနေစေဖြစ်တယ်လို့အာဏာပိုင်တွေကပြောပါတယ်။ပြင်းအား 6.4 အဆင့်ရှိတဲ့ဒီငလင်ဟာတိုင်နန်မြို့ရဲ့အရှေ့တောင်ဘက် 43 ကီလိုမီတာအကွာနေရာကိုဗဟိုပြုပြီးတော့လှုပ်ခတ်ခဲ့တယ်လို့အမေရိကန်ဘူမိပေဒစစ်တမ်းအသင်းကပြောပါတယ်။အာဖဂန်နစ္စတန်အစိုးရနဲ့တာလီဘန်တို့အကြားပါကစ္စတန်နိုင်ငံမြို့တော်အစ္စလာမာဘတ်မှာစနေနေ့မှာကျင်းပမယ့်ငြိမ်းချမ်းရေးဆွေးနွေးပွဲအတွင်းအမေရိကန်တရုတ်အာဖဂန်နဲ့ပါကစ္စတန်ကကုစလဲရီပါဝင်ကြဖို့သဘောတူကြမယ်လို့ခန့်မှန်းရပါတယ်။ရှေ့ရှေ့ခံပြီးတော့ထိရောက်မှုရှိတဲ့ငြိမ်းချမ်းရေးဖြစ်စဉ်တွေထွက်ပေါ်လာရေးကုစလဲရီကလမ်းမြမြေပုံတစ်ခုဆွဲဖို့ကြိုးစားနေကြတာပါ။နောက်ပြီးငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုဆန့်ကျင်ပြီးတော့အကြမ်းဖက်တိုက်ခိုက်မှုတွေရပ်တန့်ဖို့ညှင်းဆန်နေတဲ့တာလီဘန်တွေကိုဘယ်လိုကင်တွယ်ရမယ်ဆိုတာကိုလည်းလေ့လာနေကြတာဖြစ်ပါတယ်။စီကာဗိုင်းရပ်စ်ဘူဟာစီးနဲ့တွေနှမူနာတွေထဲမှာရှင်သန်လှုပ်ရှားနေတာတွေ့ရတယ်လို့ဘရာဇီးကျန်းမာရေးအရာရှိတွေကပြောပါရယ်။တာမန်နန်းရှုပ်တာကနေတဆင့်လဲစီကာဗိုင်းရပ်စ်ဘူကူးစက်နိုင်တဲ့အန္တရာယ်ရှိနိုင်တယ်လို့အပူပိုင်းဒေသယောဂါများသုတေသနသိပ္ပံဌာနဥက္ကဋ္ဌကပြောပါရယ်ရှင်
။သတင်းချင်းချုပ်ကိုနန်းလောင်ကကြီးညာပေးခဲ့တာဖြစ်ပါရယ်ရှင်။ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပါရယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ El Santos ဖြစ်ပါရယ်ရှင်။ကျမကတော့စုမမဒီညနေခင်းအစည်းအဝေးတွေတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်နှစ်နာရီအကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစည်းအဝေးတွေကိုတော့လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေစောင့်မျှော်ဖန်ယူနားဆင်နိုင်ကြပါလိမ့်ရှင်။
This program has come to you from the Voice of America, Washington.